ဆရာတို့ရှင်းနေအဖွဲ့ဦးတော်အောင်ဆက်စုကြီးနဲ့တွေ့ခွင့်ပိတ်ထားတယ်လို့ကြားရပါတယ်အဲ့ဒါသိပြရစီခင်ဗျာ
အဲဒီလိုပါကျွန်တော်တို့ကဒီ24ရက်နေ့မတိုင်ခင်မှာဖိုင်နယ်ပြည်သားလျှောက်လည်ချက်ကိုပြီးစီအောင်စူးစမ်းနေကြတယ်လေပြီးစီအောင်ဆိုတာတော်အောင်ဆက်စုကြီးရဲ့အမြင်ရောကျွန်တော်တို့အမြင်ရောပေါင်းစပ်ပြီးတော့ရေးတာဟုတ်အဲ့တော့ကျွန်တော်တို့နောက်ဆုံးတွေ့ပြီးတော့ရခါကြတော့အပြီးသားအတည်ပြုချက်ယူဖို့ဆိုပြီးတော့ဒီနေ့22ရက်နေ့တွေ့ခင်ပေးပါဆိုပြီးကျွန်တော်စတင်ခဲ့ပါတယ်အဲ့ဒါမနေ့ညကတော့ထောင်အနာပိုင်တွေကတွေ့ခွင့်တောင်းတာကိုညှင်းပယ်ပါတယ်ဆိုပြီးအကြောင်းကြားတယ်အဲ့ဒါပဲကျွန်တော်တို့အဲ့ဒါကြောင့်ဒီနေ့တွေ့ခွင့်မရဘူးပေါ့လေအဲ့တော့အပြီးသားလျှောက်လှဲချက်ကိုလည်းဒေါ်ဆန်းစုကြည်စီမှာနောက်ဆုံးအတည်ပြုချက်ကျွန်တော်တို့မယူနိုင်တော့ဘူးပေါ့ကျွန်တော်တို့ရှိသမျှနဲ့စူးစမ်းပြီးတော့ပြည်စုံအောင်တော့ဆောင်ရွက်ထားပါတယ်
။ဒေါအောင်ဆန်းစုကြည်နဲ့ဆရာတို့ဒီအပြီးသက်အတည်ပြုချက်ယူဖို့အတွက်ပေါ့လေ။ဘာတွေများဆွေးနွေးဖို့ကြံပါသေးတယ်လဲခင်ဗျာ
။အဲကျွန်တော်တို့ကဆွေးနွေးဖို့ကြံနေဆိုတာတစ်ခုကိုအခုဒေါအောင်ဆန်းစုကြည်သူကိုယ်တိုင်အမြင်တွေကိုကျွန်တော်တို့လိုက်ရေးတယ်။ကျွန်တော်တို့အမြင်တွေကိုတင်ပြပြီးတော့လက်ခံရအောင်ရေးတယ်။ဒါဒီဟိုမှပေါင်းပြီးတော့မှကျွန်တော်တို့ကစာစီရတာ။အဲစာစီရတယ်စာရရတယ်။ဆိုတော့နောက်ဆုံးဒီဟာကိုတော်စားစုကြီးမမြင်ရတော့ဘူးပေါ့အခုတိုင်ဆိုရင်အဲသူ့အမြင်ကိုကျွန်တော်တို့ရေးတာပဲလွဲနေပါညာဆိုပြင်နိုင်တာပေါ့နော်အဲ့ဒါမျိုးတွေကျွန်တော်တို့မလုံနိုင်တော့ဘူးပေါ့အခုက
အာနာပိုင်တွေဘက်ကတော့တွေးဆုံခွင့်မပေးတဲ့အပေါ်မှာပေါ့လေဘလို့အကြောင်းပြပါသလဲခင်ဗျာ
ကျွန်တော်တို့အကြောင်းပါမှမပြပါဘူးအဲကျွန်တော်တို့ခါတိုင်းလဲကျွန်တော်တို့တင်လိုက်ရင်ကွင်းပြူတယ်ဆိုတာကိုတယ်လီဖုန်းနဲ့အကြောင်းကြားတယ်အခုလဲကွင်းမပြူဘူးဆိုတာကိုပဲအဲတယ်လီဖုန်းနဲ့အကြောင်းကြားပါ
ကျတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့အတွက်ဘယ်အဖွဲ့အစည်းနဲ့ဆက်သွယ်နေရတာလဲခင်ဗျာ
ကျွန်တော်တို့ကတော့အခုအချင်းဦးစီးဌာနပဲဆက်သွယ်ရတာပါ
အခုလိုပေါ့လေဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့အခြေအနေမပြည့်တဲ့အပေါ်မှာကျတော့ဥပဒေကြောင်းအရာဘလို့မြင်မိပါသလဲခင်ဗျာ
ကျွန်တော်တို့အမြင်ကတော့ဒီဆွဆွဲခံရသူတူဟာသူ့ရဲ့ခုခံရေးကိုအပြည့်အဝရဖို့လိုတယ်အခုကကျွန်တော်တို့ရတော့ရခဲ့တယ်အပြည့်အဝမရဘူးလို့ကျွန်တော်တို့ဒီလိုပဲပြောရပါလိမ့်မယ်
အမှုတစ်ခုလုံးရဲ့အတော့အလာအရာခွင့်ပြုတဲ့နှစ်ဖက်သက်တည်အင်အားကိစ္စအပါအဝင်ဆရာတို့ခြုံပြီးတော့ကြည့်မယ်ဆိုရင်ဘယ်လိုသုံးသပ်လို့ရမလဲခင်ဗျာအ
ဲကျွန်တော်တို့သုံးသပ်ချက်ကတော့ခုနောက်ဆုံးတွေ့ခင်မပေးခဲ့တာသက်တည်မှာကျွန်တော်တို့တင်တဲ့သက်တည်တွေကိုအထောက်အထားမရှိဘဲနဲ့ကျွန်တော်တို့ညှင်းပယ်ခံရတာနောက်တစ်ခုကဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုကိစ္စဆိုတာဒေါအောင်ဆန်းစုကြည်ကိုစတင်ထိန်းသိမ်းစဉ်တည်းကဒေါအောင်ဆန်းစုကြည်ကရှင်နေနဲ့ဆွေးနွေးပြီးတောင်းခဲ့တယ်ငင်းပယ်ခံခဲ့ရတယ်ဒီလိုအခြေအနေအားလုံးခြုံကြည့်လို့ရှိရင်ကျွန်တော်တို့တရားနာတတ်မှုမရှိတဲ့တရားစွဲဆိုမှုလို့ပဲကျွန်တော်တို့ဒီလိုပဲပြောရမှာပါ
တပတ်ခါပဲနောက်ဆုံးပြည့်တဲ့ရှောက်လဲရတော့မယ်အဲဒီကနေ့တွေ့ခွင့်မပေးဘူးဆိုတော့ဒီပေါ်မှာအာနာပိုင်ကြီးရဲ့ရည်ရွယ်ချက်ကဘာတွေများရှိနိုင်မလဲဆရာတို့ဘယ်လိုသုံးသပ်လို့ရတော့ခင်ဗျာ
သူတို့ကဘယ်လိုရှုတော့ကကြည့်လဲဆိုတော့ကျွန်တော်တို့မသိဘူးရအဲအခုကျွန်တော်တို့ကိုကျွန်တော်တို့ဆက်ဆံနေအခုနတွေးခွင်းတောင်းတာအချင်းဦးစီးဌာနအခုညင်းပယ်တာအချင်းဦးစီးဌာနသို့တော်လည်းပဲအဆုံးဖြတ်ကသူတို့ဟုတ်ရဲ့လားဆိုတာလည်းကျွန်တော်တို့မသိပါဘူးအဲ့ဒီအခြေအနေပါ
တခြားဘာတွေများထင်မြင်ချက်ပေးခြင်းပါသလဲ
ကျွန်တော်ပေးခြင်းတာကကျွန်တော်တို့အခုဆွေးနွေးကြည့်နိုင်တဲ့အရာဥပဒေဖာဥပဒေတွေကကောင်းနှုတ်ချက်တွေအရာဒီဆွဲဆိုမှုကလုံးဝအဓိပ္ပာယ်မရှိဘူးဒီဆွဲဆိုမှုကလုံးဝဆွဲတော်မဆွဲတိုက်တဲ့အမှုမျိုးပြစ်မှုလည်းကျုလို့မှုမရှိဘူးလို့အဲ့လိုပဲပြောခြင်းပါ
ဆရာဦးညဝင်းကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ